Indonesia နိုင်ငံအတွင်းတောမီလောင်ကျွမ်းမှုကနေဖြစ်ပေါ်လာတဲ့မီးခိုးတိမ်တိုက်တွေဟာအင်းဒီချင်းစင်ကာပူနိုင်ငံရဲ့ကောင်းကင်မှာမကြုံဆက်ဘူးအုံဆိုင်နေပါတယ်။ဒီဖြစ်ရကြောင့်အင်းဒီချင်းနှစ်နိုင်ငံကြားဆက်ဆံရေးပေါ်ချိန်ချမှုတွေဖြစ်နေပါတယ်။မီးခိုးမြူမှုန်တွေကြောင့်လေတုညဉ့်ညံ့မှုပမာဏဟာအဆိုးရွားဆုံးအနေအထားဖြစ်တဲ့382မှတ်အထိရောက်နေတဲ့အတွက်စင်ကာပူအာဏာပိုင်တွေကပြည်သူတွေကိုအဆောက်အဦတွေအတွက်မှာနေထိုင်ကြဖို့ကြာသပတေးနေ့မှာနှိုးဆော်ထားပါတယ်။အင်းဒိုနီးရှားနိုင်ငံမှာတောင်ယာလောက်ကင်သူတွေကနွေရာသီကာလတရားမဝင်တော်မီရှို့ရာကနေအခုလိုမီးခိုးမြူမှုန်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုသတင်းပတ်အတွင်းမကြုံစက်ဘူးထူးထူးကဲကဲများပြားတဲ့မီးခိုးတိမ်တိုက်တွေကြောင့်အင်ဒီချင်းနှစ်နိုင်ငံကြားမှာတန်တမာပိုင်းဆိုင်ရာတင်းမာမှုတွေဖြစ်ပေါ်ရပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့ဒီပြဿနာကိုအရေးတကြီးကင်တွယ်ဖြေရှင်းဖို့စင်ကာပူတဘာဝပတ်ဝန်းကျင်ရေးရာဆိုင်ရာဝန်ကြီး BBN Balakrishna ကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။အခုတစ်ချိန်ကြုံတွေ့နေရတဲ့မီးခိုးမြူမှုန်တွေကအရင်ကထက်ပိုပြီးတော့ဆိုးဝါးနေတဲ့အကြောင်းသူကပြောပါတယ်။အင်ဒိုနီးရှားကလည်းသူတို့နိုင်ငံကတောင်သူတွေကိုပညာပေးမှုတွေလှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ချေပပြောဆိုပါတယ်အစင်လာရတောင်ယာဆိုင်ပြို့ဖို့အတွက်မြေယာရှင်းလင်းတဲ့နေရာမှာမီးရှို့ပြီးတော့ရှင်းလင်းတဲ့နီးဟာကုန်ကြစရိတ်တက်တာမှုအရှိဆုံးဖြစ်တာကြောင့်တောမီရှို့နေကြတာဖြစ်ပါတယ်ခင်ဗျာ